ကရင်မျိုးသားအစည်းအရုံး KNU တပ်မဟာသုံးနယ်မြေပဲခူးတိုင်းညောင်လေးပင်ခရိုင်မုံမြို့နယ်စောတိမြို့နယ်လေတူမြို့နယ်တွေမှာရေကြီးရေရှမ်းမှုတွေဖြစ်ပြီးကြေးအောင်ပေါင်း130ကျော်ရေနစ်မြုပ်နေသလိုရေပေးကြောင်းလူသေဆုံးမှုတွေလည်းရှိနေပါတယ်။တွာလာရေခက်ခဲနေပြီးဝမ်းရောဂါဖြစ်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ VOA သတင်းတောက်မတ်အေးအေးမာကဆက်ပြီးပြောပြပါမယ်။
ကရင်မျိုးသားစီယုံတက်မာတုံထိန်ချုပ်ရပဲခူးတိုင်းညောင်လေးပင်ခရိုင်မုံမြို့နယ်စောတိမြို့နယ်လေတူမြို့နယ်တွေမှာရေကြီးရေရှမ်းမှုတွေဖြစ်ပြီးကျေးရွာပေါင်း130ကျော်ရေနစ်မြုပ်ကတချို့ကျေးရွာတွေမှာတော့အိမ်တွေမျောပါကုန်တာလူတွေမျောပါကုန်တာတွေရှိပြီးကလေးငယ်တွေသေဆုံးတာတွေရှိနေတယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ်
ကျွန်တော်တို့ပဲခူးတိုင်းညောင်လေးပင်ခရိုင်ကိုကျွန်တော်တို့ကရင်တက်မာတုံထိန်ချုပ်နေနေမှာပေါ့စောတိမြို့နယ်ကိုကျွန်တော်တို့အနေလေရိုမျိုးနဲ့ဟောဒီမုံမျိုးနဲ့ဟောအဲ့မျိုးနဲ့မှာအားလုံး130ကျော်တော့ရင်းနေနေဦးတော့ရေပိတော့ကရောက်နေတာပေါ့အဲ့မှာမုံမျိုးနဲ့ဆိုဥစဉ်58ရွာပေါ့အဲ့မှာမုံမျိုးနဲ့ကနေမုံမျိုးနဲ့58ရွာမှာအဲ့ကျောင်းဇောင်းဥစုပဲကြီးရွာရေကြိုက်သားဝါပြီးတော့အဲ့ဒီရဲ့ကုန်းနေရောပါကုန်ပြီးတော့လူကတော့ကလေးတယောက်ကိုထက်လင်းအောင်လဲသမီးလေးပေါ့လင်းနေရွယ်ကလေးတယောက်ရေတန်းနေရောပါသွားတာပေါ့
အဲ့ဒီဒေသမှာမကြသေးခင်တုန်းကတိုက်ပွဲတွေရှိနေပေမဲ့အခုရေကြီးတဲ့အချိန်ဒီမှာတော့တိုက်ပွဲမဖြစ်ပေမဲ့စစ်ဘေးရှောင်နေတဲ့ပြည်သူတွေကတော့ရေဘေးဒဏ်ကိုခံစားနေရတယ်လို့လည်းပြောပါတယ်
။တိုက်ပွဲတော့လောဆယ်မဖြစ်ဘူးမှာတိုက်ပွဲမဖြစ်ဘူး။ငါကတိုက်ပွဲဖြစ်တဲ့နေရာတွေကြီးပဲအခုရွာသားတွေကတိုက်ပွဲတန်းခံဒီရေကြီးနေနေမှုရခံရနေရပက်လည်းပဲဒုက္ခတွေရောက်နေရတာ
။
အခုတော့တိုက်ပွဲတော့မရှိဘူး။မရှိမှလည်းရေထက်ကြီးတော့ဒုက္ခတွေပုံဆုံးထက်ရောက်နေရပါဘူး။
အခုဆိုရင်စစ်တပ်ကလည်းအဲ့ဒီနေရာတွေမှာပိတ်ဆို့ပြီးနေရာယူထားတဲ့အတွက်စစ်ဘေးရှောင်နေတဲ့ပြည်သူတွေဟာကျန်းမာရေးပြဿနာတွေကိုကြုံရတဲ့အခါမှာစေကုသမှုခံယူဖို့ခက်ခဲတာတွေလည်းဖြစ်နေတယ်လို့ဆိုပါတယ
်။ဝန်ရောက်ကလည်းဖြစ်တယ်။ရေလည်းမတန့်ဘူးတချို့အရဆိုရင်ကျန်းမာရေးကြောက်သူစေကုသမှုတွေကမရဘူး။ရေရကြီးစစ်တပ်ကလည်းနေနေပိတ်ထားတဲ့နေရာရှိတော့သွားရလို့ခက်ခဲနေရတ
ယ်။ဇူလိုင်လ28ရက်နေ့မနေ့ကစပြီးစစ်တောင်းမြင့်ရေတမန်ကျိုးမှုကြောင့်ရင်များအချိန်နဲ့ကြေးရွာလေးစီကိုဝင်ရောက်လာတဲ့အတွက်နေအိမ်တွေရင်းနှစ်မြုပ်တာတွေဖြစ်ခဲ့ရတယ်လို့လဲဆိုပါတယ်။လေတူမြို့နယ်ထဲမှာတော့ကြေးရွာပေါင်း40ကျော်ရင်းနှစ်မြုပ်ပြီးလူဦးရေ2000ဝန်းကျင်ခန့်ရေဘေးသင့်ခဲ့ပါတယ်။အဲ့ဒီဒေသမှာရေဘေးသင့်ပြည်သူတွေအတွက်အရေးပေါ်စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့လဲ KNU ကတော့သတင်းထုတ်ပြန်ထားပါတယ်ရှင်။